ထိုင်းမြန်မာနယ်စပ်မြို့တစ်ခုဖြစ်တဲ့တာချီလိမ့်မြို့မှာမနေ့ကမြန်မာကျပ်ငွေတန်ပေါင်း 1,500 တန်ဖိုးရှိတဲ့စိတ်ကြွဆေးပြအလုံးရေ6သိန်းနီးပါးဖမ်းဆီးမိခဲ့ပါတယ်။ကြိုတင်သတင်းရရှိတဲ့အတွက်ရှမ်းပြည်တာချီလိမ့်မြို့ကမူရစ်စေဝါနှိမ်နင်းရေးရဲတပ်ဖွဲ့စု30နဲ့ပူပေါင်းအဖွဲ့တွေကနေကြာသပတေးနေ့မှာဖမ်းဆီးမိခဲ့တာပါ။စိတ်ကြွဆေးပြအများဆုံးထုတ်လုပ်ရောင်းချတဲ့နိုင်ငံတစ်နိုင်ငံအဖြစ်ကမ္ဘာကသတ်မှတ်ထားတဲ့မြန်မာနိုင်ငံမှာအခုနောက်ဆုံးဖမ်းဆီးမိခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းစီစဉ်သတင်းတော့မန်ရီမာကသတင်းပေးပို့ထားပါရရှင်
။မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းမှာစိတ်ကြွဆေးသိမ်းနဲ့ချီပြီးတင်ဆောင်လာတဲ့ကားကိုမူရစ်စေဝါနှိမ်နင်းရေးရဲတပ်ဖွဲ့စု30ကရဲအုပ်ဆိုင်တော်ဟိတ်နဲ့ပူးပေါင်းအဖွဲ့တွေအနေနဲ့ပါခုတ်စစ်ဆေးရေးစခန်းမှာသတင်းအရရှာဖွေခဲ့ပြီးဖမ်းဆီးခဲ့တာပါ။ဝီလီယံကျေးရွာဘက်ကနေဝမ်ပုံရွာဘက်ကိုမောင်းနှင်လာတဲ့ကားတစ်စီးကိုစစ်ဆေးရှာဖွေပြီးဖမ်းဆီးခဲ့တာဖြစ်ကြောင်းမူရစ်တပ်ဖွဲ့စု30ကရဲရရှိတဦးကပြောပြပါဗျ။
ဟောင်းလေးရက်ကစားဘူးတော်တစ်ခုကနေပြီးတော့ဒီကောင်ကားမောင်းပြီးတော့ကားပဲမောင်းရတာပါနော်ဒီမူရစ်စေဝါတဲ့ကားမောင်းရတာ
။ဟုတ်ကဲ
့။မောင်းပြီးတော့ကပါခုတ်စစ်ဆေးချိန်မှာသွားပြီးတော့မိတာအလုံးကြီးကတော့5သိန်း900ကိုနော်။ကားနဲ့ဖွဲ့ရတော့ကျွန်တော်တို့မူရစ်တပ်ဖွဲ့စု30ကတပ်ဖွဲ့ဝင်တွေပေါ့အမရှိအဲ့ဒီမှာတော်ဝင်ကြတဲ့ကျွန်တော်တို့ပူပေါင်းဖွဲ့ရင်းနဲ့ပေါင်းပြီးတော့ဒီကားကိုရှာတဲ့အခါမှာမူရစ်စေဝါတွေအဲ့လိုတွေ့ရပါမလို့ဟုတ
်ကဲ့
ကားရဲ့နောက်ခံတွေကကားဣဇူဇူကားနှခမ်းတွေကနောက်ခံဖြစ်နေကောအောက်ကနေပြီးတော့တွေ့ရပါမလို့ခေါင်းကနှခမ်းတွေရှိတယ်ဒိုင်နာလိုပုံစံမျိုးပေါ်မှာအဲ့ဒါဒီနောက်ဖြစ်နေကောအောက်ကတာဝန်ထဲမှာသွားတွေ့တာမောင်းလာလို့ကျွန်တော်တို့ကရှာလိုက်တော့သတင်းရလို့ရှာလိုက်တော့
2014ခုနှစ်အတွင်းမှာတော့စိတ်ကြွစီ10သိန်းကျော်ဖမ်းမိခဲ့ပြီး2012နဲ့2013ခုနှစ်တွင်းမှာလည်းရှမ်းပြည်နယ်အတွင်းစိတ်ကြွစီဖမ်းဆီးရမိမှုတွေကတော့တန်းကနန်းမှာရှိနေတယ်ဆိုပြီးဆက်ပြောပြပါရယ
်အမောင်ရေတက်ကတော့ပမာ3သိန်း6သောင်းဒုတိယ3သိန်းဆိုတော့3သိန်းနဲ့6သောင်းခု5သိန်း9သောင်းဆိုတော့အားလုံးစုစုပေါင်းတော့10သိန်းကျော်ပါပြီ2012မှာစတန်90ကျော်လောက်ရှိတယ်2012မှာ2013မှာတော့တန်း3တန်းကျော်ဆိုတော့အဲ့တော့3တန်းကျော်လောက်ပဲ
2013ခုနှစ်ထဲမှာလည်းမြန်မာနိုင်ငံကစိတ်ကြွစေဖမ်းဆီးရမိမှုတွေဟာတန်းကနက်အထိဖမ်းမိနေတာတွေရှိသလိုထိုင်းမြန်မာနယ်စပ်မြို့တွေမှာလည်းမူရစ်စေဝါတဲဆောင်သူတွေနဲ့ထိုင်းနယ်ခြားသောတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးမြန်မာနိုင်ငံဘက်ကနေလာတဲ့စိတ်ကြွစေပြားတွေကိုထိုင်းနိုင်ငံဘက်ကနေတိုင်းကနက်နဲ့ဖမ်းဆီးမှုတွေကလည်းမကြာခဏရှိခဲ့ပါတယ်စိတ်ကြွဆေးပြားများဖမ်းဆီးရမိမှုတွေမှာတော့တရုတ်နဲ့ထိုင်းပြည်ရင်မြန်မာနိုင်ငံဟာစိတ်ကြွဆေးအများဆုံးဖမ်းဆီးရမိတဲ့နိုင်ငံအဖြစ်ကုလသမဂ္ဂမူရင့်ရဲ့ရာဇဝတ်မှုရုံးရဲ့မကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။